မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခအတွင်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေအတွက်ကုလသမဂ္ဂဒုက္ခသည်များကုညီဆောင်ရှောက်ရေးအေဂျင်စီရဲ့ကုညီပံ့ပိုးရေးပစ္စည်းတွေစတင်ပြီးတော့ပေးပို့နေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒုက္ခရောက်နေသူတွေအတွက်ရက်ဖြင့်တဲတွေတင်ဆောင်သွားတဲ့လေယာဉ်ဟာဒူဘိုင်းလေဆိပ်ကနေထွက်ခွာသွားပြီဖြစ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ယံမဟာမင်းကြီးရုံး UNHCR အဖွဲ့ရဲ့ပြောခွင့်ရသူကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။အိုးမဲ့အိမ်မဲ့ဒုက္ခသည်ပေါင်း 18,500 အတွက်မိသားစုတွေနေထိုင်နိုင်တဲ့ရွက်ဖြင့်တဲပေါင်း 3,500 ထောက်ပံ့ပေးမှာဖြစ်တဲ့အကြောင်း UNHCR ပြောခွင့်ရသူကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကပြည်ပခစတင်ဖြစ်ပွားချိန်ကစလို့ UNHCR အဖွဲ့ကရွက်ဖြင့်တဲပေါင်း900ထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ကိုရီးယားနိုင်ငံကနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီအဖွဲ့ကလည်းရွက်ဖြင့်တဲ900ထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့အော်တိုဘလအတွင်ထပ်မံဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေအရေတွက်ဟာ 13,500 ထိရှိလာတဲ့အတွက်ဒုက္ခသည်တွေနေစရာထိုင်စရာတွေအထူးလိုအပ်နေတာဖြစ်ပါတယ်။ဖြစ်ပွားခဲ့တဲ့ပြည်ပခအရေးခင်းအတွင်လူပေါင်း 13,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရသလိုလူပေါင်း 180 လောက်သေဆုံးခဲ့ရပါတယ်။လက်တလောဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေမှာလူတွေကပြည့်ကျက်သိမ့်နေပြီးတော့များသောအားဖြင့်ဒုက္ခသည်အချင်းချင်းအပြန်အလှန်အကူအညီတွေပေးနေရတယ်လို့ UNHCR အဖွဲ့ကပြောပါတယ်ခင်ဗျာ။